မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ပေါင်းစပ်ညှိနှိုင်းရေးအတွက်စစ်ကောင်စီကလိုအပ်သလောက်ပူးပေါင်းဆောင်ရွက်တာမရှိဘူးလို့မလေးရှားနိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။ဘေးရန်ရအကူအညီရေးနဲ့ကယ်ဆယ်ရေးအဖွဲ့ဌာနချုပ်မှကျင်းပတဲ့55ကြိမ်မြောက်အာဆီယံနဲ့အခမ်းအနားအပြည့်သတင်းစာဆရာတွေနဲ့တွေ့ဆုံရမှာနိုင်ငံသားဝန်ကြီးဒေါက်တာဆာရီဆာဖူဒင်အဗ်ဒူလာကအခုလိုပြောလိုက်တာဖြစ်တယ်လို့မလေးရှားနိုင်ငံအခြေစိုက်မလေးမေးသတင်းစာကတင်ပြထားပါတယ်။မေလ6ရက်နေ့အစည်းအဝေးအပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့မြန်မာအလို့အဖွဲ့ကိုဖွဲ့စည်းရမှာနိုင်ငံတကာကြက်ချင်ကြီးအဖွဲ့နဲ့အာဆီယံနိုင်ငံတွေကအရက်ပဲ့အဖွဲ့စည်းတွေပါဝင်ကြဖို့ချမှတ်ခဲ့ပေမဲ့လိုအပ်တဲ့ပူးပေါင်းဆောင်ရွက်ရေးမရရှိခဲ့တာလည်းပါဝင်တယ်လို့မလေးရှားနိုင်ငံသားဝန်ကြီးကဆိုပါတယ်။မာစီမလေးရှားအဖွဲ့ရခိုင်မှာလည်းအကူအညီပေးဆောင်ရွက်နေတဲ့အတိုင်းလူသားချင်းစာနာထောက်ထားရေးအကူအညီပေးရမှာအဲ့ဒီအဖွဲ့ကိုပါဝင်ဖို့မလေးရှားနိုင်ငံသားဝန်ကြီးကလည်းပြောသွားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကအဓိပ္ပာယ်ရှိရှိအလုပ်ဖွဲ့မှာပို့ပြီးပါဝင်ဖို့လိုလားပါတယ်လို့မစ္စတာဆာဖူဒင်အဗ်ဒူလာကဆိုပါတယ်အခုညီပေးရမှာမျက်နှာလိုက်မှာခွဲခြားဆက်ဆံမှုတွေကိုပူပန်ကြောင်းနဲ့သူကပြောပါတယ်ရန်မုံငွေမရှိတာနဲ့ပဋိပက္ခတန်ဟုခံကြရသူတွေတကယ်လိုအပ်ချက်အတိုင်းအခုညီတွေပေးတန်ရေးကိုတို့ဟာစိန်ခေါ်ချက်တွေဖြစ်တယ်လို့လည်းဆိုပါတယ်ဒေသန္တရအရေးမြစ်ကနေတိကျတဲ့သတင်းအချက်လက်တွေရရှိရေးဗေးဒဏ်ခံပြည်သူတွေရဲ့အတန်ကိုနားထောင်ရင်းနဲ့တာဝန်ခံမှုပွင့်လင်းမြင်သာမှုနဲ့အကြက်ဖြတ်မှုကြီးစုနိုင်ရေးအတွက်မူပေါင်းချမှတ်နိုင်ရေးတို့ဟာတိုးတက်အောင်လုပ်ရမယ့်နယ်ပယ်တွေဖြစ်ကြောင်းလည်းမလေးရှားနိုင်ငံသားဝန်ကြီးကထောက်ပြသွားပါတယ်